တော်တာရှင်များရှင်ကုံဆုံးတော့မယ့်2016ခုနှစ်ထဲကနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရအဖျားဖျားတွေကိုခြုံငုံသုံးသပ်နေတဲ့အထက်ကဒီတစ်ပတ်မှာတော့အမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးရေးရကဏ္ဍဖွံ့ဖြိုးတိုးတက်လာမှုအခြေအနေတွေကိုတင်ပြချင်ပါတယ်။နိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှာအမျိုးသမီးတွေပါဝင်ဆောင်ရွက်မှုကိုလစ်လျူရှုထားမယ်ဆိုရင်အဲ့ဒီနိုင်ငံမှာပြည်ပြည့်စုံတဲ့တိုးတက်မှုဖြစ်လာနိုင်မှာမဟုတ်ပါဘူး။ဒါကြောင့်မြန်မာနိုင်ငံမှာနိုင်ငံရဲ့လူဦးရေတဝက်ကျော်ရှိနေတဲ့အမျိုးသမီးတွေအတွက်ရပိုင်ခွင့်တွေတိုးတက်ရေးကဏ္ဍတွေနဲ့အတူတန်းတူညီမျှရေးအပြင်အခွင့်အလန်းတွေရရှိဖို့ကအရေးကြီးပြီးဒါမှလည်းတိုင်းပြည်ပြန်လည်ထူထောင်ရေးကဏ္ဍတွေဟာပိုးပြီးတော့လှည့်မြန်းထိအောင်မှာဖြစ်ပါတယ်။ဒီတော့2016ခုနှစ်ထဲအမျိုးသမီးအရေးနဲ့ပတ်သက်လို့ဘလောက်ထိအခွင့်အလန်းတွေရှိခဲ့တယ်လဲဆိုတဲ့အပေါ်ကိုကျမတို့သုံးသပ်ကြည့်ရအောင်ပါရှင်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ပထမအကြိမ်လွှတ်တော်အတွင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဟာ 4.6% ခန့်နှုန်းမဲရှိခဲ့ရာကနေ2015ခုနှစ်ထွေထွေရွေးကောက်ပွဲကြီးအပြီး 73.5% ခန့်နှုန်းအထိတိုးလာတာမို့အရင်ကတည်းကဆိုင်လွှတ်တော်နိုင်ငံရေးမှာအမျိုးသမီးဥယျာဉ်ပါဝင်လာမှုဟာသုံးဆမြင့်တက်လာပါတယ်။ဒါပေမဲ့အမျိုးသမီးတွေအတွက်အကာအကွယ်ပေးနိုင်မဲ့ဥပဒေတွေပြဋ္ဌာန်းအတည်ပြုနိုင်တာမရှိသေးဘူးလို့ Trigger Women Support Group ရဲ့ Director မခင်လေးကထောက်ပြပါတယ်
။ဟိုကောင်းတာလို့ပြောလို့ရတာကတော့ကျမတို့ကပို့ပြီးတော့ပွင့်လင်းလွှတ်လပ်လာတဲ့အတွက်ကိုယ့်ရဲ့အမျိုးသမီးတွေနဲ့ပတ်သက်တဲ့campaign တွေပေါ့နော်အမျိုးသမီးခွင့်ရေးပဲဖြစ်ဖြစ်အစံမှုပပျောက်ရေးနဲ့ပတ်သက်တဲ့ campaign တွေကိုအရင်ထက်တော့ပို့ပြီးတော့လူလူသားထဲမှာစတင်ပြပြန်ပေါ့နော်ပို့ပြီးတော့ဖြည်းဖြည်းချင်းနဲ့လုပ်ဆိုင်နေစင်တာကတော့ဥပဒေပိုင်းအားဖြင့်ကြည့်မယ်ဆိုရင်တော့ကျမတို့တစ်ယောက်အမျိုးသမီးတွေကိုအစံမှုကာကွယ်ရေးအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ကောင်းမွန်မဲ့မူဝါဒတွေချမှတ်ရေးအတွက်ကျမတို့တောက်လျှောက်ပြောနေပေမဲ့2016ထဲမှာတော့သက်ဆိုင်ရာတာဝန်ရှိဒါတော့အကောင့်ထဲပေါ်ပြတ်ထမ်းပေးနိုင်မှာတော့လုံးဝမရှိခဲ့ဘူးလို့ပြောလို့ရတယ်။ဒါတွေကလုတ်ကတာအချိန်ယူရမယ်ဆိုတာမှန်ပေမဲ့ဒီလောက်အရေးပေါ်လိုအပ်ချက်တွေဖြစ်တဲ့အမျိုးသမီးစံဖက်ခံမှုတွေတငယ်ဟိုကလေးတငယ်အမျိုးသမီးငယ်တွေကိုချစ်ဆောင်တဲ့မှုတွေဒီလောက်ဖြစ်နေပေမဲ့ဒါကိုအရေးယူဆောင်ရွက်ပေးနိုင်မှာသက်ဆိုင်ရာတာဝန်ရှိသူတွေကအားနည်းနေတာကိုတော့ကျွန်တော်တို့တွေ့ရပါတယ
်။အထူးသဖြင့်တော့အမျိုးသမီးရဲ့ကိစ္စတွေနဲ့ပတ်သက်ပြီးတိုးတက်မှုတွေဟာနှေးကွေးနေတယ်လို့သူမြင်ကြောင်းRainfall Gender Studies Organization အဖွဲ့ကမတ်ပြိုးလက်ဟန်ရဲ့အမြင်ကိုလည်းတစ်ဆက်တည်းနားဆင်ကြည့်ပါဦးရှင်
။ဟိုတိုးတက်မှုကိုပြောရမယ်ဆိုရင်တော့နှေးနေသေးတယ်လို့ကျမအနေနဲ့ကတော့သုံးသပ်ချင်ပါတယ်။နှေးကွေးနေသေးတယ်ဆိုတာကနိုင်ငံရေးအခြေအနေတစ်ခုခုမှာပေါ့နော်အပြောင်းလဲတစ်ခုခုမှာဆိုလို့ရှိရင်ဒီအမျိုးသမီးနဲ့ပတ်သက်တဲ့ဒီအရေးကိစ္စတွေကအငြင်းတန်းဟိုနိုင်ငံရေးနဲ့မသက်ဆိုင်ဘူးဆိုတော့ဒီဆုံးဖြတ်ချက်တွေနိုင်ငံရေးနဲ့မသက်ဆိုင်ဘူးဆိုတော့အမြင်တွေကလည်းအများကြီးပဲဖုံးလွှမ်းနေတော့ပေါ့နော်။ဘာလို့လဲဆိုတော့ကျမတို့အမျိုးသမီးအဖွဲ့တွေပေါင်းပြီးလုပ်တဲ့ပူပေါင်းလို့ဆိုတာရှိပါတယ်ရှင်။ဒီလိုဆိုလို့ရှိရင်ကျမတို့တွေကဟိုအစိုးရနဲ့လည်းပူးပေါင်းဆောင်ရွက်နေတာကလည်းဟိုနှစ်တော်တော်ကြာပြီပေါ့နော်။ဒါပေမဲ့ကျမတို့တွေအခုလက်ရှိလှုပ်ဆောင်ရဆဲပဲဆိုတော့ဘာလို့နှေးကွေးနေတာလဲဆိုတော့တကယ်တမ်းဆုံးဖြတ်ချက်ချတဲ့သူတွေကတော့ပို့ပြီးတော့မှကျမတို့ထက်ဟိုသိမှာပါပေါ့။
အမျိုးသမီးရေးလှုပ်ရှားသူတွေမျှော်လင့်ထားသလိုအစိုးရအဖွဲ့ရဲနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးပါဝင်နိုင်မှု 30% ရှိရမယ်ဆိုရဟာအလန့်ဝေးနေစေဖြစ်ပြီးတော့2016ခုနှစ်ထဲမှာအမျိုးသမီးရေးဟာတိတိတသာတိုးတက်ပြောင်းလဲလာတာမတွေ့ရဘူးလို့ကျမ်းမာတန်းတူညီမျှရေးကွန်ရက်အဖွဲ့ကိုဦးဆောင်နေသူမတ်မေစပယ်ဖြူကသုံးသပ်ပါတယ်
။ဘာကြောင့်လဲဆိုတော့ဒီကျမတို့တောက်လျှောက်ပြောလာခဲ့တဲ့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးတို့ငြိမ်းချမ်းရေးတို့ပေါ့နော်နိုင်ငံရဲ့အရေးပါတဲ့ကဏ္ဍတွေမှာဆုံးဖြတ်ချက်ထားနိုင်တဲ့နေရာတွေမှာ30ရာခိုင်နှုန်းအနည်းဆုံးပါဝင်ခွင့်ရဖို့ကိစ္စတွေဆိုရင်လေကျမတို့ကဒီဒီတော့ဆိုးရအဖွဲ့ပြီးတာကနေစပြီးစီးလို့ပေါ့နော်အခုလက်ရှိကျမတို့ငြိမ်းချမ်းရေးဖြစ်စဉ်တွေအတွက်ကိုလှုပ်ဆောင်နေတဲ့ဖွဲ့စည်းထားတဲ့ကော်မတီတွေကော်မရှင်တွေအားလုံးဖွဲ့စည်းမှုတွေအားလုံးကိုကျမတို့ကြည့်မယ်ဆိုရင်အလို့သမီးပါဝင်မှု30ရာခိုင်နှုန်းပေါ့နော်အနည်းဆုံးပြည့်နေလို့ဆိုတဲ့ဟာကိုကျမတို့ကလုံးဝမဖြစ်လာသေးတာကိုတွေ့ရတယ်ပေါ့နော်ဒါကတော့ဒိန်းကနန်းတွေအားဖြင့်သိတာမြင်တာတဲ့အရာတွေကိုကျမတို့ကဟိုတိုင်းတာပြောပြတာပါပေါ့ဆိုတော့ဒီအလို့သမီးတွေကိုအတန်းဖက်မှုတွေကနေဖြည်းဖြည်းရောက်ရောက်တားဆီးကွယ်ပေးနိုင်ဖို့အတွက်ဥပဒေတရားကိုလည်းကျမတို့ရေးဆွဲနေရလဲကြာပြီးတားဆီးပေးဖို့အတွက်လည်းကောင်းဆောင်နေရတယ်ရှိတယ်ဒါပေမဲ့လည်းဒီ2016အတွင်းမှာတော့ကျမတို့ဒါကိုဟိုပြဌာန်းဖို့အတွက်လွတ်တော်ကိုတင်ပြတာတွေရှားထားနိုင်တဲ့အနေအထားမျိုးကျမတို့မကြေရသေးဘူးပေါ့လေပြောမယ်ဆိုရင်အမျိုးသမီးတွေနိုင်ငံရေးနိုင်ငံရေးပေါ့နော်အခမ်းကဏ္ဍတွေမှာပါဝင်မှုဟိုပဲကြည့်မလားအတန်းဖက်ခံရမှုအနေအထားကိုပဲကြည့်မလားဆိုတော့သိကြီးသိတာတိုးတက်တဲ့ကြောင်းလဲမှုတွေကိုမတွေ့ရပါဘူးပေါ့နော
်ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်လိုနယ်မြေအေးချမ်းမှုမရှိတဲ့ဒေသတွေမှာအမျိုးသမီးတွေဟာလုံခြုံမှုကင်းမဲ့နေပြီးအကာအကွယ်မဲ့တဲ့ဘဝတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းမတ်မေစပယ်ဖြူကထောက်ပြပါတယ်။
အဲ့တော့အထူးသဖြင့်တော့ဒီလိုဟိုပြိပခတွေဖြစ်ပွားတယ်ဖြစ်ဖြစ်တယ်ကို့နေရဒေတာကနေဖတ်ပြရတယ်အသိဆောင်ရတယ်ဆိုရင် အမျိုးသားတွေရောအမျိုးသမီးတွေကအသက်အရွယ်မကြီးဘဲကျမတို့အတူတူပဲထွက်ပြေးတင်းချောင်စားရတယ်ဆိုပေမဲ့လည်းအမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်မှာအထူးသဖြင့်တော့အန္တရာယ်ကျရောက်ရမှုပေါ့နော်သူတို့ပေါ်မှာမလုံခြုံမှုနဲ့အန္တရာယ်ကျရောက်ရမှုဟာအမျိုးသားတွေနဲ့အယောက်ျားလေးတွေထက်ပိုပြီးတော့မှတော့ဟိုတိုးမြင့်လာတာကိုကျမတို့လေအဲဆိုရင်ပူပန်ပြာရှိရပေါ့နော်အဲ့တော့စစ်တော့ပရိပခကြောင့်ပေါ့နော်လက်နဲ့ကြောင့်ပေးပေးရတယ်ဆိုတာအရေးအတွက်အားဖြင့်ကျမတို့လက်ချိုးကြီးပြလို့ရပါတယ်ဒါပေမဲ့လည်းဒီစစ်နဲ့ပရိပခကြောင့်ဘဝပြည့်ရတဲ့မိန်းကလေးတွေနဲ့အမျိုးသမီးတွေရဲ့ဘဝတွေဘလောက်ရှိတယ်လဲပေါ့နော်သူတို့ဟာဟိုဒီလိုလူကုတ်ကူးခံရတာဒါမှမဟုတ်ရင်လေကိုကိုကိုခန္ဓာကိုယ်ရောင်းစားပြီးတော့ဟိုအလုံးလောက်ရတဲ့ဘဝတွေကိုဘလောက်ထိရောက်ခဲ့ကြရတာတွေလဲအများကြီးရှိနိုင်တယ်ပြည်တွင်းစစ်ရှေးကြနေခြင်းနဲ့နိုင်ငံရေးအတွက်ညှိနှိုင်းဆွေးနွေးမှုမပြုနိုင်ခြင်းဟာအချိန်ကာလကြာလေလေအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်ကောကျမတို့နိုင်ငံသားတွေအများကြီးအတွက်ပါပေါ့နော်တော်တော်လေးကိုစိုးစိုးထိခတ်မျက်နှာမှုတွေရှိနေပါတယ်ဖြစ်နေပါတယ်လို့ကျမကတော့ပြောချင်ပါတယ
်အခုထောက်ပြချက်တွေအရအမျိုးသမီးရေးရာတွေတည်တာထင်ရှားပြီးတိုးတက်မှုမရှိသေးတာအမျိုးသမီးတွေရဲ့ဘဝလုံခြုံမှုကင်းမဲ့နေတာအပြင်အမျိုးသမီးတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတွေပြဋ္ဌာန်းအတိမပြုတ်နိုင်သေးတာဘာကြောင့်ပါလဲအစိုးရကရောအမျိုးသမီးရေးရာလှုပ်ရှားမှုတွေအပေါ်မှာဘလို့ပံ့ပိုးကူညီနေပါသလဲဆိုတဲ့အပေါ်ကိုတော့မခင်လေးရဲ့သုံးသပ်ချက်က
အမျိုးသမီးရေးနဲ့ဆိုတာကတော့အစိုးရဘက်ကအရင်ကထက်တော့အတိမတ်ပြုလာတဲ့အတွက်အစိုးရရဲ့ဆောင်ရွက်မှုတွေကတိုးတက်မှုရှိလာတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့ရေးပြင်မှာရှိတဲ့အမျိုးသမီးတွေနဲ့ပတ်သက်တဲ့အခွင့်အရေးအမျိုးသမီးတွေရဲ့ကိုယ်တိုင်ရဲ့တည်ရှိမှုဒါတွေကတော့တိတ်ပြီးတော့အရင်ကြီးတိုးတက်တယ်လို့ပြောလို့မရသေးဘူးဒါပေမဲ့လည်းအရင်ထက်ဆိုင်တော့ကျွန်တော်တို့ကအစားပြုမှုတော့အရင်ထက်ဆိုင်တော့ကောင်းနေတယ်နောက်ပိုင်းတည်တဲ့ကြက်ကြက်ပြက်ပြက်နဲ့လည်းပုံပြီးလုပ်နိုင်မယ်လို့ကတော့ယုံကြည်ရဲ့အခုချိန်နေမှာတော့အခွင့်အရေးတို့အခြေအနေတို့တိုးတက်လာဆိုရင်တော့တိတ်ပြီးတော့တိုးတက်တယ်လို့မပြောလို့မရပါနဲ့။ညာတဲ့ဆိုင်တော့ကျွန်တော်တို့ဆက်လို့ဒီအချိန်ကိုဆက်ထင်းပြီးတော့ဒီထက်ပိုမြင့်အောင်လုပ်နိုင်မယ်ဆိုရင်တော့ပိုပြီးတော့ကောင်းမွန်မဲ့အခြေအနေတည်းကိုကျွန်တော်တို့နောင်လာမဲ့နှစ်ဒီမှာချင်းဟိုဂျုံတွေ့ရလိမ့်မယ်လို့တော့ကျွန်တော်တို့အကောင်းဘက်ကပဲမျှော်လင့်ပါတယ
်။ဒါကတော့2016ခုနှစ်ထဲအမျိုးသမီးကဏ္ဍဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့အမျိုးသမီးရေလှုပ်ရှားသူတချို့ရဲ့အမြင်နဲ့သုံးသပ်ချက်ကိုနှာစင်ခဲ့ရတာပါရှင်။အမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံမှုပပျောက်ရေးအတွက်စီရော့စရစာချုပ်ကြီးကိုကုလသမဂ္ဂအဖွဲ့က1989ခုနှစ်ကအတည်ပြုပြဋ္ဌာန်းခဲ့ပြီးမြန်မာနိုင်ငံဟာ1998ခုနှစ်မှာသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ဒါကြောင့်အမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံမှုမပြုရေးပြည့်ဝတဲ့ဒန်းတူညီမျှရရှိရေးတွေကိုအစိုးရကတိကျစွာလိုက်နာအကောင့်အထည်ဖော်ပေးရမှာလဲဖြစ်ပါတယ်ရှင်။